Welcome to the Voice of America in Burmese.
မင်္ဂလာနံတခင်ပါခင်ဗျာတော်တော်ရှည်များရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့နံတခင်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒိုင်နိုမီတာ32 40 49လို့ပြင်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bambis News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါပါခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
ကျမခွန်ညောပါရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုလိုက်တာဟာအရှိတရားကိုအသိမှတ်ပြုရတဲ့မပိုချောင်းဗုဒ္ဓဦးနေတော်ကကြေညာပါတယ်အမေရိကန်ပြည်ထောင်စုအစိုးရရဲ့အတုံးချိန်သတ်မှတ်ချက်မကုံဆုံးမီနှစ်ရက်လိုတဲ့အချိန်မှာအစိုးရလုပ်ငန်းရပ်ဆိုင်သွားနိုင်တဲ့အရေးကြီးတဲ့ကိစ္စရပ်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေသဘောတူညီမှုမရနိုင်ပဲဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်တွေကြားစုံစုနာယောဂအလင်းမြန်ပြန့်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးပါတယ်ဒီလိုစိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့အတူတင်ပြသွားပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာလို့အပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ On this vote the yeas are 423 the nays are 3 2/3 being in the affirmative the rule
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းရိုညာမွတ်စလင်လေးဒုက္ခသည်တွေရဲ့အရေးအကူအညီတွေချက်ချင်းပေးဖို့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာဆုံးဖြတ်ချက်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကြားခဲ့ကြရတာပါနောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အတပြင်မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုတိတိတတ်တာကြာဆင်းလာတဲ့အကြောင်းနဲ့ကုလသမဂ္ဂမူရစီဝါနဲ့မူကင်းဆိုင်ရာယုံ UNODC ကနေစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းပြီးတော့ဂျေရုဆလင်မြို့ကိုဣသရေလနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ခဲ့ပြီးတဲ့နောက်တည်ရမှုတွေအခြေအနေစတာအကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းပေးဦးမှာပါအခုတော့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခွန်ညိုနဲ့ဥကြော်စံသားတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုလိုက်ကြောင်းဒါဟာအရှိတရားကိုအသိအမှတ်ပြုတာထက်မပိုချံဗုဒ္ဓဦးနေတော်ကအိမ်ဖြူတော်တန်တမန်ခမ်းမမှာကျင်းညာလိုက်ပါတယ်မိမိတို့ရဲ့ငြိမ်းချမ်းရေးဟာမိမိတို့ရဲ့အကြီးမားဆုံးမျှော်လင့်ချက်ဖြစ်တယ်လို့ဆိုပြီးဆယ်စုနှစ်နဲ့ချီတည်ရှိလာတဲ့အမေရိကန်မူဝါဒကိုပြောင်းလဲတဲ့အနေနဲ့အစ္စရေးနိုင်ငံတယ်အဗစ်မြို့မှာရှိနေတဲ့အမေရိကန်တန်ရုံးကိုမြင့်မြတ်တဲ့ရှေးဟောင်းမြို့တော်ဂျေရုဆလင်ကိုပြောင်းရွှေ့ဖို့စီစဉ်လိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့တိရခိုင်မြဲတဲ့ငြိမ်းချမ်းရေးသဘောတူညီမှုရရှိရေးအတွက်အမေရိကန်ရဲ့ခိုင်မာပြတ်သားတဲ့တာဝန်ယူလှုပ်ဆောင်မှုကတွေးပြီးသွားဖို့မရည်ရွယ်ဘူးလို့လည်းသမ္မတထရန့်ကဆိုပါတယ်ဂျေရုဆလင်မြို့အတွင်းအစ္စရေးတို့ရဲ့အချုပ်အခြာအာဏာပိုင်နယ်နိမိတ်ဒါမှမဟုတ်နယ်နိမိတ်ကိစ္စအငင်းပွားမှုနဲ့ပတ်သက်ပြီးအဆုံးအဖြတ်မပေးလို့ပဲဒီကိစ္စဟာနှစ်နိုင်ငံဖြစ်ချင်းပေးရမယ့်ကိစ္စသာဖြစ်တယ်လို့လည်းသူကပြောပါတယ်ဂျေရုဆလင်မြို့မှာရှိနေတဲ့ဘာသာရေးအရအထွတ်မြတ်နေရာတွေနဲ့ပတ်သက်ပြီးယခင်ရှိမြဲအတိုင်းဆက်ရှိနေကြဖို့လည်းသူကတောင်းဆိုလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုကတော့ဒီအဆုံးအဖြတ်ဟာသမိုင်းဝင်ဆုံးဖြတ်ချက်တရားဖြစ်တယ်လို့ပြောလိုက်ပါတယ်
Israel Palestine အကြမ်းဖက်မှုပြန်လည်ဖြစ်ပွားစဉ်နဲ့ Jerusalem ကို Israel နိုင်ငံရဲ့မြို့တော်အဖြစ် American ကအခုလိုဒေဝင်အသိပတ်ပြုမယ်လို့ Donald Trump ကကြေညာလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းကအစောတလင်းတုံ့ပြန်ခဲ့ရပါတယ်။ကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ကဒီကိစ္စနဲ့ပတ်သက်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းတင်းတင်းလှုပ်ဆောင်ကြဖို့လိုတယ်ဆိုတဲ့အကြောင်းနိုင်ငံတကာကိုကူစားပြုပြီးဗုဒ္ဓဘာသာပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်တာဝန်ကိုဆက်တင်ထမ်းဆောင်တဲ့နေ့ကစပြီးအစ္စရေးပါလက်စတိုင်းညီညာရေးအလားအလာကိုထိခိုက်ပျက်စီးစေမဲ့လုပ်ရမျိုးတစ်ဖက်သက်မလုပ်ပြဖို့ကျွန်တော်တစိုက်မတက်ပြောလာခဲ့တာပါလို့သူကဆိုခဲ့ပါတယ်။ဂျေရုဆလင်ပြည်နာဟာသက်ဆိုင်တဲ့နိုင်ငံနှစ်ခုကြားတိုက်ရိုက်ဆွေးနွေးညှိနှိုင်းဖြေရှင်းရမယ့်ပြည်နာတရားဖြစ်တယ်လို့လည်းမစ္စတာဂူတာရက်စ်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဂျေရုဆလင်ပြည်နာဟာလူပေါင်းများစွာရဲ့အသက်နှုန်းမှာနှစ်ပေါင်းများစွာတည်ရှိလာခဲ့တယ်လို့ဆက်လက်ပြီးတော့လည်းတည်ရှိသောမှာဖြစ်တယ်ကြောင့်မစ္စတာဂူတာရက်စ်ကပြောကြားသွားပါသေးတယ်။အခုအချိန်မှာသက်ဆိုင်ရာနှစ်နိုင်ငံဆွေးနွေးဖြေရှင်းရမှာတပါတခြားနည်းလမ်းမရှိဘူးလို့လည်းသူကဆိုပါတယ်။အပါလက်စတိုင်းခေါင်းဆောင်မမုဒ်အဘတ်စ်ကရောဂျေရုဆလင်ပတ်သက်တဲ့ထရမ့်ရဲ့ကြေညာချက်ဟာညဉ့်ညံရေးဖြစ်စဉ်ကအမေရိကန်ရဲ့အခန့်ကဏ္ဍကိုပြန်လည်လှုပ်ရှင်းသွားခြင်းဖြစ်တယ်လို့ဆိုပါတယ်။အစ္စရေးနိုင်ငံနဲ့ပထမဦးဆုံးညဉ့်ညံရေးစာချုပ်ချုပ်ဆိုခဲ့တဲ့အီဂျစ်နိုင်ငံကလည်းအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကိုဆုတ်ချလိုက်ပါတယ်။ဒါဟာအစ္စရေးပါလက်စတိုင်းညဉ့်ညံရေးဖြစ်စဉ်အတွက်အလွန်အမင်းအနှုတ်လက္ခဏာပြတဲ့ကိစ္စတရားဖြစ်တယ်လို့ဆိုပါတယ်။ပြင်သစ်သမ္မတအီမနီဝဲမက်ခရွန်ကရောအမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာဝန်내စရာကောင်းတယ်လို့မှတ်ချက်ချပါတယ်။တစ်ဖက်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနေနဲ့ဒီလိုရဲရင်တဲ့ဆုံးဖြတ်ချက်ချမှတ်လိုက်တဲ့အတွက်သမ္မတထရန့်ကိုအလွန်အမင်းကျေးဇူးတင်ကြောင်းပြောကြားနေပါလျက်
2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့ Congress လွှတ်တော်အဖွဲ့တစ်ခုဖြစ်တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကသမ္မတဒေါ်နယ်ထရမ့်ရဲ့သားဂျူနီယာထရမ့်ကိုစစ်ဆေးမေးမြန်းခဲ့ပါတယ်။သမ္မတထရမ့်ရဲ့အကြီးဆုံးသားဖြစ်သူဟာဒီစစ်ဆေးမှုကိုဖြေကြားဖို့ကပီတောအဆောက်အဦးကိုနောက်ပေါက်ကနေဝင်ရောက်သွားခဲ့ပါတယ်။ဒီကိစ္စကိုပဲစက်တင်ဘာလတုန်းကအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ထွက်ဆိုတဲ့အခါသူ့ဖခင်သမ္မတထရမ့်ဟာရွေးကောက်ပွဲမဲဆွယ်စဉ်ကာလအတွင်းရုရှားတို့နဲ့ဆက်သွယ်ဆောင်ရွက်ခြင်းမရှိဘူးလို့ညှဉ်းဆန်သွားပါတယ်။သမ္မတထရမ့်ရဲ့သားတမက်နဲ့မဲဆွယ်ရေးမန်နေဂျာပေါ်မန်နာဖော်တိုဟာရုရှားအစိုးရရဲ့ရှေ့နေဆိုသူအမျိုးသမီးနတလီယာဘက်ဆယ်နစ်စကဗယာရိုနဲ့တွေ့ဆုံခဲ့ကြပြီးဟီလာရီကလင်တန်ကိုနစ်နာစေတဲ့အချက်လက်နဲ့မစ္စတာထရမ့်ကိုရုရှားကထောက်ခံကြောင်းပြောကြားခဲ့တယ်လို့ဆွဆွဲချက်တွေရှိနေခဲ့တာပါထရမ့်ဂျူနီယာနဲ့ရောက်ဖတ်ဖြစ်သူကူစနာတို့ကတော့အဆိုပါရုရှားမျိုးသမီးမှအဲ့ဒီလိုအန်ဒီယဖြစ်စေတဲ့အချက်တွေမရှိဘူးလို့ညှဉ်းဆန်ထားကြပါတယ
်အမေရိကန်ပြောင်စုအစိုးရရဲ့အသုံးစရိတ်သတ်မှတ်ချက်မကုံဆုံးပြီးနှစ်ရက်ပဲလိုတော့တဲ့အချိန်မှာအစိုးရလုပ်ငန်းရဆိုင်သွားနိုင်တဲ့အရေးကြီးတဲ့ကိစ္စတရနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကသဘောတူညီမှုမရရှိနိုင်ပဲဖြစ်နေကြပါတယ်။အဲဒါကတော့အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာပြီးအထောက်အထားမရှိဘဲနေထိုင်လာသူစိမ့်နှံ့ချီတဲ့လူတွေရဲ့ကိစ္စပဲဖြစ်ပါတယ်။ဒီမိုကရက်လွှတ်တော်အမတ်အများအပြားကပြည်ပကလာရောက်နေထိုင်သူရှစ်သိန်းခန့်ကိုအမေရိကန်ပြည်ထောင်စုကဆက်လက်အလုပ်ကိုင်လုပ်ကိုင်ခွင့်ပညာသင်ကြားခွင့်ပြုရေးကိစ္စဟာအမေရိကန်ပြည်ထောင်စုအစိုးရအသုံးစရိတ်တူထည့်ရေးကိစ္စနဲ့ဆက်ဆက်နေတဲ့ဆိုပြီးတော့ပြောနေကြပါတယ်ဒီလိုလာရောက်နေထိုင်သူတွေပြန်မပို့အောင်တားဆီးရေးအစီအစဉ်ကိုသမ္မတထရမ့်ကဖျက်သိမ်းခဲ့တာလည်းဖြစ်ပါတယ် Republican အမတ်အများအပြားကတော့ဒါကာလို့ခေါ်တဲ့ကလေးဘွားအစပြီး American ပြည်ထောင်စုမှလာရောက်နေထိုင်သူတွေရဲ့အခွင့်အရေးအစီအစဉ်ကို American နေစာလုံခြုံရေးပြည်တံကင်းလော့ဆိုတာခေါ်လုံနိုင်တဲ့မျိုးတွေကိုစီလင်ရေးအလုပ်ကိုင်းစီစီရေးဥပဒေနဲ့အညီပြောင်းရွှေ့ဝင်ရောက်တာ Home House စီစီရေးစတဲ့ကိစ္စတွေနဲ့အခိုင်အမာဆက်ဆက်ထားကြတာဖြစ်ပါတယ်။ကလေးဘဝကလေးကလာရောက်နေထိုင်ခဲ့သူတွေရဲ့အခွင့်အရေးကိုကာကွယ်ထောက်ခံသူတွေကတော့ပြီးခဲ့တဲ့ရက်စက်တပတ်အတွင်းနိုင်ငံအဝန်းဆန္ဒပြခဲ့ရပြီး American လွှတ်တော်တရှိယာ Capital အဆောက်အဦရှိမှဒီကနေ့စုဝေးခဲ့ကြပါတယ်ခင်ဗျာ။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်လင်းနေမှုကိုအမေရိကန်အောက်လွှတ်တော်ကရှုံချလိုက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုတွေပေါ်တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့မြန်မာခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ကိုစာနာမှုအထောက်ပံ့တွေအများဆုံးဖျက်ဖြူးပေးနိုင်ဖို့လည်းအမေရိကန်အောက်လွှတ်တော်ကယမန်နေ့ကပြုလုပ်ခဲ့တဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါရယ်။အောက်လွှတ်တော်အမတ်ဂျိုးခရိုလီနဲ့အီလီယော့အန်ဂျယ်ရိုတင်သွင်းတဲ့ဒီဆုံးဖြတ်ချက်မှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တို့ရဲ့ကြောက်မက်ဖွယ်လုပ်ရတွေကိုရှုံချပြီးအချမ်းဖက်မှုကိုအများဆုံးရပ်ဆိုင်ဖို့လည်းတောင်းဆိုထားပါရယ်။မြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အနေနဲ့စိတ်သက်ရေရာရဒီကိစ္စမှာခေါင်းဆောင်မှုပေးဖို့ဟာခါတိုင်းနဲ့မတူပဲအခုချိန်မှာအပူတပြင်းလိုအပ်နေတယ်လို့လည်းအီလီယော့အန်ဂျယ်ကမှတ်ချက်ပြုသွားပါရယ်။တချိန်တည်းမှာပဲဂျနီဗာမှာပြုလုပ်နေတဲ့ကုလလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးဆွေးနွေးပွဲတက်ရမှာတော့လူ့ခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုတာဝန်ရှိစေဖို့နဲ့လူ့ခွင့်ရေးအခြေအနေကိုအပြုသဘောနဲ့ပါဝင်ဆောင်ရွက်ကြဖို့သက်ဆိုင်သူအလုံးကိုအမေရိကန်ကနှိုးဆော်သွားပါတယ်
။အဲဒါလိုဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ပြည်မြို့မှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြောင့်ဆုံဆုနာယောဂါလင်းမြန်စွာပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့က3ပေးလိုက်ပါတယ်။လောလောဆယ်မှာဆုံဆုနာဖြစ်ပေါ်မှုကောင်းတရားကျော်ရှိနေပြီလို့ MSF ကနေစည်းမထားဆရာဝန်များအဖွဲ့နဲ့ICRC ကဘာကြက်ချင်းဤဖွဲ့တို့ကပြောကြားလိုက်ပါတယ်။အခုဖြစ်ပွားမှုတွေဟာအပေါ်ယံမျှသာဖြစ်ပြီးလူမသိသူမသိဖြစ်နေတဲ့ကိစ္စတွေအများအပြားရှိနေမှဖြစ်တယ်။အထူးသဖြင့်ကာကွယ်ဆေးမရရှိနိုင်တဲ့နေရာတွေမှာဖြစ်နိုင်ရည်များပြားလွန်းတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာကျန်းမာရေးအဖွဲ့ကူစလေကဆိုပါတယ်။အခုလော်လာဇင်မှာလူပေါင်း9သိန်းကျော်ကိုကာလဝန်ရောကကာကွယ်ဆေးတိုက်ကျွေးပြီးဖြစ်သလိုကလေးသင်ငယ်3သိန်းခွဲကိုဝက်သက်ကာကွယ်ဆေးထိုးပေးခဲ့ပြီးဆွန်ဆွနာယောဂါကာကွယ်ရေးနဲ့ပတ်သက်ပြီးကင်တွယ်လှူဆောင်ဖို့လိုအပ်နေသေးကြောင်းဌာနကူစလေကဆိုပါတယ်။2019အောက်တိုဘာလစပြီးအိန္ဒိယမြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကထွက်ပြေးလာသူဒုက္ခသည်6သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကရေမင်လာသန့်ရှင်းမှုမရှိတဲ့နေရာတွေမှာနေထိုင်နေကြတာဖြစ်ပါတယ်။
IOC ခေါ်ပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီကရုရှားနိုင်ငံအသင်းဟာတားမြစ်ဆေးတုံးဆွဲတယ်ဆိုတဲ့ဆူဆွဲချက်တွေရှိနေတဲ့အတွက်2018အိုလံပစ်ပွဲတော်မှာပါဝင်ခွင့်တားမြစ်ပိတ်ပင်လိုက်ပြီးတဲ့နောက်သူတို့နိုင်ငံကအားကစားသမားတွေဝင်ရောက်ရှင်ပြိုင်မဲ့ကိစ္စကိုဟန့်တာမှာမဟုတ်ဘူးလို့သမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်2014ခုနှစ်တုန်းကရုရှားနိုင်ငံဆိုချီမြို့မှာကျင်းပခဲ့တဲ့အိုလံပစ်ပွဲတော်အတွင်းရုရှားအစိုးရကစီစဉ်ပေးတဲ့အတိုင်းဆေးဝါးတုံးဆွဲခဲ့တဲ့အတွက်ပြည်ထောင်ချမှတ်ရေးဆုံးဖြတ်ချက်ကိုခုတောင်ကိုရီးယားပြုလုပ်မဲ့အိုလံပစ်ပွဲတော်မတိုင်ခင်လပိုင်းလိုမှချမှတ်လိုက်တာဖြစ်ပါတယ်။လေးချိန်မြောက်ရုရှားသမ္မတအဖြစ်ရွေးချယ်ခံအောင်မယ်လို့ကြေညာပြီးတဲ့နောက်မှာပဲသမ္မတပူတင်က IOC ရဲ့ဒီလိုပြစ်ဒဏ်ချမှတ်တဲ့ဆုံးဖြတ်ချက်ဟာနိုင်ငံရေးရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်ကြောင်းပြောပါတယ်။ရုရှားအားကစားသမားတွေဟာသူတို့တိုင်းပြည်ကိုကိုယ်စားပြုရှင်ပြိုင်ခွင့်မရှိဘူးဆိုတဲ့တားမြစ်မှုအပြင်ရုရှားအိုလံပစ်ကော်မတီကိုလည်းဒေါ်လာ15သန်းတန်တက်လိုက်ပြီးရုရှားအိုလံပစ်ကော်မတီဥက္ကဋ္ဌကိုလည်း IOC အဖွဲ့ဝင်ဖြစ်ကရက်ဆိုင်လိုက်ပါတယ်။
အမေရိကန်ပြည်ထောင်စုတောင်ကယ်လီဖိုးနီးယား Ventura ခရိုင်မှာ Tommy Seller လောင်ကျွမ်းနေပြီးအဆောက်အဦပေါင်း 12,000 ခန့်အန္တရာယ်ကျရောက်နေတဲ့အတွက်စာသင်ကျောင်းများကိုပိတ်ထားလိုက်ရပါတယ်။တနင်္ဂနွေနေ့စတင်ခဲ့တဲ့ဒီမီကြောင့် Los Angeles မြို့အနောက်မြောက်ဘက်မှာအိမ်တော်တော်များများကြောင်ကျွမ်းခဲ့ပြီးဖြစ်တဲ့ဒါကြောင့်မိသားစုတွေကိုအမြောင်များအဲ့ဒီကိုပို့ထားရတယ်လို့လည်းပြောကြလိုက်ပါတယ်ခင်ဗျာ
။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံစားနဲ့မက်ခွန်ညိုတို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီတော်ရစီမြတ်ခင်ဗျာဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအတိမတ်ပြုတဲ့အကြောင်းအမေရိကန်တန်ရုံးကိုပြီးတော့တယ်လီဗစ်မြို့ကနေဂျေရုဆလင်ကိုစတင်ပြောင်းရွှေ့ဖို့လုပ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေမှာကြီးညာလိုက်ပါတယ်အခုလိုလှုပ်ဆောင်မှုမျိုးအတွက်ကဘာတလွှာကအနှုတ်လက္ခဏာဆောင်တဲ့တုံ့ပြန်မှုတွေတော်တော်များများတွေ့လာရပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်အစိုးရရဲ့ဒီအငင်းပွားပွဲလုပ်ရက်ကဒေသရင်းတင်းမာမှုတွေကိုမီးလောင်ရာလေပြင့်ဖြစ်လာစေနိုင်တဲ့အပြင်အာရဗ်နဲ့အစ္စရေးငြိမ်းချမ်းရေးသဘောတူညီမှုရအောင်အမေရိကန်ရဲ့ကြိုးစားနေမှုတွေကိုဖျက်ဆီးပစ်နိုင်တယ်လို့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကသတိပေးနေတဲ့ကြားကပဲအခုလိုသမ္မတထရမ့်ကကြေညာခဲ့တာဖြစ်ပါတယ်သမ္မတထရမ့်ရဲ့ဒီအစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ Days of Rage ခေါ်ဒေါသလွှမ်းခြုံတဲ့ရည်များအဖြစ်သုံးရတာချင်းပါဖို့ပါလက်စတိုင်းတွေကတောင်းဆိုကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတထရမ့်ကတော့အခုချိန်ဟာဒီလိုလှုပ်ဆောင်ရမယ့်အချိန်ကိုရောက်ပြီလို့သူယုံကြည်ကြောင်းသမ္မတအင်ဗျူရောမှာပြောကြားခဲ့တာပါ
။ Therefore I have determined that it is time to officially recognize Jerusalem as the capital of Israel. While previous presidents have made this a major campaign promise,They failed to deliver. Today,
အဲ့ဒါကြောင့်အခုချိန်ဟာဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်တရားဝင်သတ်မှတ်ရမယ်ခြင်းလို့ကျွန်တော်အခိုင်အမာပြောခဲ့တာပါ။အရင်သမ္မတတွေလက်ထက်တုန်းကဒီလိုမျိုးပြောင်းရွှေ့ဖို့ကိစ္စကိုမဲဆွယ်ပွဲတွေမှာအဓိကထားပြောကြားခဲ့ကြပြီမယ်လေ။ပြောတဲ့အတိုင်းတယောက်မှမလုပ်ခဲ့ကြပါဘူး။ဒီကနေ့တော့ဒါကိုကျွန်တော်လုပ်နေပါပြီ။ဒီလိုလုပ်တာဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်ကျွန်တော်လုပ်တာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့အကြားငြိမ်းချမ်းရေးရဖို့လေဆက်ပြီးတော့လုံးဝမှာပ
ါအမေရိကန်တန်ရုံးကိုတယ်လ်အဗစ်ကနေဂျေရုဆလင်ကိုစတင်ရွှေ့ပြောင်းဖို့လေသမ္မတကအမေရိကန်နိုင်ငံခြားရေးဌာနကိုညွှန်ကြားခဲ့ပါတယ်အခုလိုလှုပ်ဆောင်တာဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားရေရှည်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့အတွက်အမေရိကန်တွေထားရှိတဲ့ခိုင်မာတဲ့ဂရိခွက်ကိုစွန့်ခွာတာမျိုးမဟုတ်ဘူးလို့သမ္မတထရမ့်ကအထူးပြုပြောကြားခဲ့တယ်လို့ဂျေရုဆလင်ကအစ္စရေးရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုဒါမှမဟုတ်နှစ်ဖက်ကြားနယ်နိမိတ်ငင်းပွားမှုဆိုင်ရာအဖြေရှာမှုတွေအပါအဝင်ဘယ်ဘက်ကိုမှဘက်လိုက်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်ဂျေရုဆလင်ကဘာသာရေးအထွတ်မြတ်ထားရနေရာတွေအတွက်ငကိုအတိုင်းဘူနီမြဲကြားနေမြဲဘက်အလုံးဘက်ကသဘောထားဖို့လဲသမ္မတထရမ့်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာတမန်ဝင်ဆုံးဖြတ်ချက်တခုလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကပြောကြားခဲ့ပြီးအစ္စရေးရဲ့တမန်ကြောင့်နဲ့အမျိုးသားရေးဆိုင်ရာအသိအမှတ်ပြုမှုတွေနေ့စဉ်လိုလိုလက်ခံရရှိနေတဲ့အထက်မှာဒီကနေ့ကတော့အထူးခြားဆုံးပါပဲလို့ပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းသမ္မတမာမော့အဘတ်ကတော
့အန်ကာရာဝလ်မာရ်ဖူဒာတူရှက်ကီလူတကွီဒမ်မူတအမ်မဒန်لجميع الجهود المبذوله من
اجل التحقيق في السيزون ها امريكا اسوا ရဲ့ اسرائيل بالستين နှစ်ဖက်ကြားငြိမ်းချမ်းရဖို့အတွက်နှစ်ပေါင်းများစွာဂျူပန်ရင်ညှိနှိုင်းရမှုဖြစ်တဲ့လှုပ်ဆောင်နေရကနေစွန့်ခွာလိုက်တာမျိုးဖြစ်နေကြောင်းပြောသွားတာပါတူရကီသမ္မတ recep tayyip erdogan နဲ့ jordan ဘုရင် abdullah တို့ဟာ IOC Islamic ပူးပေါင်းဆောင်ရည်အဖွဲ့ဝင်58နိုင်ငံအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်ဘုတ်ဘူးနေ့ကပဲအန်ကာရာမှာတွေ့ဆုံခဲ့ကြပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းအမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာဝမ်းနည်းစရာကောင်းတယ်လို့မှတ်ချက်ချပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီဂူတာရက်စ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လိုတယ်လို့နိုင်ငံတကာကိုကြေညာပြုပြီးဗုဒ္ဓဘူးနေမှာပဲပြောကြားခဲ့ပါတယ်
။ Jerusalem is a final status issue that must be resolved through direct negotiations between the two partiesOn the basis of the relevant Security Council and General Assembly resolutions, taking into account the legitimate concerns of both the Palestinian and the
Jerusalem ပြဿနာဟာတက်ဆိုင်တဲ့နိုင်ငံနှစ်ခုကြားတိုက်ရိုက်ဆွေးနွေးဖြေရှင်းရမယ့်ပြဿနာတစ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အထွေထွေညီလာခံဆုံးဖြတ်ချက်တွေပေါ်အခြေခံပြီးတော့လှုပ်ဆောင်ရမှာပါ။အခုလိုတိတ်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေမှာကျွန်တော်ရှင်းရှင်းပဲပြောပြရစီ။နှစ်ပြည်အောင်တီးခြားရည်တည်ရမယ့်အဖြေကလွဲလို့တခြားနည်းလမ်းမရှိပါဘူး။နှစ်ပြည်ကြောင်အတူရှင်တွဲနေထိုင်ပြီးတော့ငင်းငင်းရေးနဲ့ဒုံညုံရေးအတွက်နှစ်ဖက်အပြန့်လှန်အတိမတ်ပြုဖို့ပဲလိုရမှာဖြစ်ပါတယ်။ဂျေရုဆလင်ကိုပါလက်စတိုင်းနဲ့အစ္စရေးတို့ရဲ့မြို့တော်အဖြစ်ထားရှိပြီးတော့တက်ဆိုင်ရာနှစ်နိုင်ငံဆွေးနွေးဖြေရှင်းရင်းနဲ့အောင်မြင်မှုရအောင်လိုရမှာပါ
။ပုံရဟန်းမင်းကြီးဖရန်စစ်ကတော့ဂျေရုဆလင်ကိုမူလရှိရင်းဆွဲအနေထားတိုင်းထားရှိကြဖို့တောင်းဆိုရင်းနှိုင်းနှိုင်းချင်းချင်းစင်စင်ဆာဆာလုပ်ကြဖို့နဲ့သွေးထွက်တန်ရုံမှုတွေကိုရှောင်ရှားကြဖို့ပန်ကြားခဲ့ပါတယ်။
တော်ခင်မျိုးတက်တင်ပြတော့တာဖြစ်ပါလိမ့်ခင်ဗျာအခုတော့မြန်မာနဲ့ဆိုင်တဲ့တရင်တော်တွေကိုဆက်ပြီးတော့နားဆင်ကြပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုကိုပြစ်တင်ရှုံချပြီးတော့တက်ခတ်မှုတွေကိုအဆုံးသတ်ဖို့လူခွင့်ရေးစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့အတွက်တိုက်တွန်းတဲ့အဆိုပြုချက်တရက်ကိုအမေရိကန်အောက်လွှတ်တော်ကဘူရူးနီမှာအတည်ပြုလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
On this vote, the yeas are 423, the nays are 3. Two-thirds being in the affirmative, the rules are suspended, and the concurrent resolution is agreed to, and without objection, the
motion... ဒီမဲခွဲဆုံးဖြတ်မှုမှာထောက်ခံမဲ423မဲ၊ကန့်ကွက်မဲ3မဲနဲ့သုံးပုံနှစ်ပုံကထောက်ခံတဲ့အတွက်စီမင်းတွေကိုဆိုင်ငံကအဆိုပြုချက်ကိုခေါင်းစဉ်ပြင်ဆင်ချက်နဲ့အတူတည်ပြုလိုက်တဲ့အကြောင်းအောက်လွှတ်တော်ကဗုဒ္ဓဦးနေ့ကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ရဲ့အဆိုပြုချက်အမှတ်90လို့အမည်တပ်ထားတဲ့ဒီအဆိုပြုချက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့အပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပြန်ပို့ဆောင်ခွင့်ပြုဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုနယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီနဲ့အောက်လွှတ်တော်နိုင်ငံကြားရေးရာကော်မတီအကြီးအကဲဖွဲ့ဝင်ဒီမိုကရက်အောက်လွှတ်တော်မှအဲလီယက်အန်ဂယ်တို့ကနိုဝင်ဘာ9ရက်နေ့ကပူတွဲတင်သွင်းခဲ့ကြတာဖြစ်ပါတယ်။ဒီအဆိုပြုချက်မူချက်မှာမှတ်တမ်းတင်ထားချက်အရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့နောက်ပိုင်းအာဆာရိုဟင်ဂျာအကြမ်းဖက်သမားတွေတိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာလူချုံရေးတပ်တွေတိုက်ခိုက်မှုကိုပြစ်တင်ရှုံချထားပါတယ်။ဒါအပြင်မြန်မာစစ်ကောင်စုံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ဒုက္ခသည်တွေကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဖော်ပြထားပြီးအာဆာရိုဟင်ဂျာအကြမ်းဖက်တိုက်ခိုက်သူတွေကိုလည်းပြစ်တင်ရှုံချထားပါတယ်။ဒါပေမဲ့လို့ဒီလိုတိုက်ခိုက်မှုတွေကိုလက်တုံ့ပြန်ရမှာအရက်သားတွေပေါ်လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုပြစ်တင်ဝေဖန်ထားပါတယ်။ဒါအပြင်ကော်ဖီအန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့နဲ့ဒုက္ခသည်တွေနဲ့အိုးအိမ်မဲ့ဖြစ်ကြသူတွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့နဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုဆေးလွတ်ဖို့တောင်းဆိုထားပါတယ်။ချိန်နဲ့မှာပဲမြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ပြုရေးအတွက်ရခိုင်ပြည်နယ်မှာမတည်ငြိမ်မှုတွေဖြစ်စေတဲ့ဥပဒေတွေနဲ့ policy တွေကိုပြုပြင်ဖို့လဲမြန်မာစစ်တပ်နဲ့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေအပါအဝင်ဒီလူခွင့်ရေးကျူးလွန်ချိုးဖောက်သူတွေပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့လဲအမေရိကန်သမ္မတကိုအဆိုပြုချက်မှာတိုက်တွန်းထားပါတယ်။ဒီဆိုပြုချက်ကိုဒီဇင်ဘာ5ရက်အင်္ဂါနေ့ကအောက်လွှတ်တော်မှအခြေတင်ဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံရှိရိုဟင်ဂျာဒုက္ခသည်စခန်းတို့ကိုတွားရောက်ခဲ့တဲ့မင်းနီဆိုတာပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှဘက်တီကော်လမ် ကခုလိုတိုက်တွန်းသွားပါလေ
I saw people suffering in both Burma and in Bangladesh and the suffering must come to an end they are
လူတွေဘီဒုက္ခခံစားနေကြရတာကိုကျွန်မမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါတွေ့ကြရပါလေဒီဒုက္ခခံစားမှုတွေဟာအဆုံးသတ်ဖို့လိုပါလေသူတို့အလုံးတောင်းဆိုနေကြတာကတော့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူအဖွဲ့အစည်းကသူတို့တွေတဲ့တရားဥပဒေနိလန္တကျဖြစ်စေဖို့အကူအညီပေးနိုင်ဖို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဘဲခွဲဆုံးဖြတ်တဲ့အဆိုပြုချက်ဟာဒီတောင်းဆိုချက်ရဲ့အစပထမပဲဖြစ်ပါတယ်လို့အောက်လွှတ်တော်မှခေါ်လမ်ကတင်ပြသွားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုအင်္ဂါနေ့ကဘဲခွဲဆုံးဖြတ်ရမှာ၃ပုံ၂ပုံကထောက်ခံသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လို့လေတရားဝင်မဲခွဲဆုံးဖြတ်ပြီးမှတ်တမ်းတင်ခဲ့တာကတော့ဒီဇင်ဘာ6ရက်ဗုဒ္ဓနေ့ကပဲဖြစ်ပါတယ်။ခုလိုအမေရိကန်အောက်လွှတ်တော်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့အဆိုပြုချက်အတည်ပြုတဲ့ရဲ့မတိုင်မီအင်္ဂါနေ့ကဂျနီဗာမှာလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေရိုဟင်ဂျာဒုက္ခသည်တွေအရေးအထူးစည်းဝေးပဲခေါ်ယူခဲ့ပြီးရိုဟင်ဂျာဒုက္ခသည်အရေးအပြုသဘောဆောင်စွာဖြေရှင်းဖို့နဲ့လူခွေကျူးလွန်ချိုးဖောက်သူတွေကိုအရေးယူဖို့တိုက်တွန်းတဲ့အဆိုပြုချက်ကိုလည်းအတည်ပြုခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခုလိုတိတ်နေချီထွက်ပြေးခဲ့မှုကိုလူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုလို့သတ်မှတ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လူခွေကောင်စီရဲ့အဖွဲ့ဝင်၄၈နိုင်ငံနဲ့တနိုင်ငံဖြစ်ပြီးအဲ့ဒီအဆိုပြုချက်ကိုထောက်ခံတဲ့33နိုင်ငံထဲမှာလည်းပါဝင်တာဖြစ်ပါတယ်ရှင်။
ဒါကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေကိုပြစ်တင်ရှုံချပြီးတော့တိုက်ခိုက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာတဲ့အထောက်အကူတွေကိုပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကအဆိုပြုလိုက်တဲ့အကြောင်းသတင်းတော်ကိုဒေါ်လာလတ်တန်တင်ပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြပြီးမှာကတော့လွန်ခဲ့တဲ့ဩဂုတ်လပိုင်းကစပြီးတော့မြန်မာနိုင်ငံမှာပြည်နှိမ်ညှိမှန်ရက်ဆက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကိုထွက်ပြေးတင်းရှောင်နေရတဲ့တိုင်းနဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဖြစ်တယ်လို့တိဆောက်ပြီးတော့စုပ်ပြတ်တတ်နေတဲ့နေရာတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM အဖွဲ့ကြီးကပြောပါတယ်ဒီအကြောင်း VOA သတင်းတောက် Lisa Sutherland သတင်းပေးပို့ထားတာကိုဆက်လက်ပြီးတော့တင်ပြပေးပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရပောင်းတရားကျော်လာပြီးတဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်ပေါင်း 632,600 လောက်ဟာသူတို့ရဲ့လုံခြုံရေးအတွက်မင်္ဂလာရှိနိုင်ငံကိုထွက်ပြေးရောက်ရှိနေကြပါတယ်။ဒီလိုပြည်သိမ့်များပြားလာတဲ့ဒုက္ခသည်တွေနေထိုင်နေရတဲ့နေရာတွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိဘဲကူးဆက်ရောဂါတွေဖြစ်ပွားလာနိုင်ခြေရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM အဖွဲ့ကြီးကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေကြတဲ့အခြေအနေဟာတော်တော်ကိုဆိုးရွားပါတယ်။အခုလိုများပြားလာတဲ့ဒုက္ခသည်တွေဝင်ရောက်လာနေကြတဲ့ကော့ဆက်စ်ဘဇားဒေသကလူမှုအသံဝင်ကိုလည်းစီရရင်ပိုးပြီးတော့နှက်စီပါတယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမီလ်မင်ကပြောပါတယ
် The water sanitation and hygiene situation is not only of concern in the refugee settlements where over 60% of water was contaminated with E. coli but also
ညင်းချင်းနဲ့ယောဂါမပြန့်ပွားရေးဆောင်ရွက်မှုတွေဟာခြေချနေထိုင်တဲ့ဒုက္ခသည်တွေမကပါဘူးအဲ့ဒီကရေတွေမှာအဆိပ်တောက်ဖြစ်စေတဲ့ E. coli 600ခန့်လုံးရှိနေပြီးအနည်းနာကဒေသခံတွေနေထိုင်ကြတဲ့နေရာတွေအတွင်းမှာလည်းအလားတူရှိနေပါတယ်
ကော့ဆက်စ်ဘဇားဒေသမှာရှိတဲ့ဒေသခံပြည်သူတွေမှာလည်းအသက်ရှင်နေထိုင်ရေးအတွက်ကြိုးပမ်းနေကြရတယ်လို့မီလ်မန်ကပြောပါတယ်။အဲ့ဒီအခြေအနေတွေကိုတက်တာစေဖို့အတွက်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူပေးရေးအစီအစဉ်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံသား3သိန်းလောက်ကိုဝင်ရောက်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂကအစီအစဉ်ထားကြောင်းသူကပြောပါတယ်။ကုလသမဂ္ဂရဲ့အစီအစဉ်မှာပါဝင်ဆောင်ရွက်နေတဲ့ IOM အနေနဲ့ရေလုံအင်အား3800တိစောက်ပေးခဲ့ပြီးဖြစ်တယ်လို့ဒေသခံပြည်သူတွေနေထိုင်ရာဒေသ6နေရာမှာရေရင်းမောင်း159တွင်တူးပေးခဲ့ပြီးဖြစ်တယ်လို့လည်းသူကပြောပါတယ
် More than 30,000 host community members now have access to safe water and sanitation services to ensure sustainability and to generate employment IOM has trained
ဒေသခံလူပေါင်း3000ကျော်ဟာအခုဆိုလို့ရှိရင်တန့်ရှင်းတဲ့ရေနဲ့ကောင်းမွန်တဲ့အငြိစေးစွန့်စနစ်တွေရနေပါပြီဒါတွေကိုဆက်လက်ပြီးတော့ထိန်းသိမ်းနိုင်ဖို့နဲ့အလုပ်ကိုင်နေရရှိဖို့ဒေသခံတွေကို IOM ဖွဲ့ကလက်ချက်တင်နန်းပေးတာတွေလှုပ်ဆောင်နေပါတယ်
ကော့ဆက်စ်ဘဇားမှာရှိတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဝန်ထမ်းတွေဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့အရေးပေါ်အခြေအနေတွေအတွက်ထောက်ပံ့ကူညီလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ VOA American အတန်းကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာတို့ရရှိမယ်ခင်ဗျာမြန်မာနိုင်ငံဘိန်းစိုက်ပျိုးထုတ်လွှင့်မှုက2018ခုနှစ်မှာတိတိကျကျကျဆင်းလာခဲ့တဲ့အကြောင်းလ လွန်ခဲ့တဲ့2015ခုနှစ်နဲ့နှိုင်းစာလို့ရှိရင်ဘိန်းဆိုင်အီက3000ကျွဲကျော်ကျဆင်းခဲ့တဲ့အကြောင်းကုလသမဂ္ဂမူရစ်ဆေးဝါးနဲ့မူခင်းဆိုင်ရာယုံ UNODC ကစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီလိုဘိန်းဆိုင်ပြိုးမှုကျဆင်းလာတဲ့တစ်ချိန်တည်းမှာပဲဘိန်းဆိုင်ပြိုးကဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်နေသေးတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်အဲ့ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကဘိန်းတိကဆိုက်ပြိုးတဲ့ဒေတာတွေမှာအခုနှစ်ပိုင်းတွေအတွင်းမှာဘိန်းဆိုင်ပြိုးမှုကျဆင်းခဲ့ပြီးရှမ်းပြည်နယ်ဘက်တွေမှာအထူးသဖြင့်ကျဆင်းသွားတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့မှုခင်းဆိုင်ရာယုံ UNODC နဲ့မြန်မာအစိုးရတို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဘိန်းဆိုင်ပြိုးမှုထုတ်လုပ်မှုစစ်တမ်းကို UNODC နဲ့မြန်မာအစိုးရတို့ဟာ2000ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးဒီနှစ်ကျဆင်းမှုပမာဏဟာ2015ခုနှစ်နဲ့နှိုင်းစာရင်25ရာခိုင်နှုန်းအထိကျဆင်းခဲ့ကြောင်းအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂမူရစ်ဆေးဝါးနဲ့မှုခင်းဆိုင်ရာယုံကဌာနကိုယ်စားလှယ် Jeremy Douglas ကအခုလိုပြောပါတယ
် That the cultivation of opium here in the country is now at
အခုဆိုရင်ဘိန်းဆိုင်ပြိုးမှုဟာ 41,000 ဟက်တာရှိပြီးတော့ဒါဟာအရင်ကရှိနေတဲ့ 95,000 ဟက်တာကနေတိတိတတ်တာကျဆင်းလာတာဖြစ်ပါတယ်။ဒီကိန်းကနန်းအရဆိုရင်ဘိန်းဆိုင်ပြိုးမှုဟာ25ရာခိုင်နှုန်းကျဆင်းလာတာဖြစ်ပါတယ
်။ကျဆင်းသွားတဲ့ဘိန်းဆိုင်ပြိုးမှု area ကိုအေကနဲ့တွက်ချက်ကြည့်ရင်3000ကျွဲကျော်လောက်ရှိတာဖြစ်ပြီးဘိန်းထုတ်လုပ်မှုအရ2019ခုနှစ်မှာတန်ချိန်950ထွက်ရှိပြီး2015ခုနှစ်နဲ့နှိုင်းစာရင်တန်ချိန်100လောက်ကျဆင်းသွားကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေပြည်တော်မှာဒီဇင်ဘာလ6ရက်နေ့ဒီကနေ့ပြုလုပ်တဲ့2019ခုနှစ်အတွက်မြန်မာနိုင်ငံဘိန်းဆိုင်ပြိုးမှုဆိုင်ရာစစ်တမ်းထုတ်ပြန်ပွဲမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းဘိန်းဆိုင်ပြိုးမှုကျဆင်းတာနဲ့ပတ်သက်လို့အခုလိုမိန့်ခွန်းထဲမှာထည့်သွင်းပြောကြားပါတယ်။
မြန်မာနိုင်ငံအနေနဲ့2006ခုနှစ်မှာပိန်းဆိုင်ပြုမှုအနေဆုံးသို့ရောက်ရှိပြီးပေမဲ့ဤနှစ်မြောက်နောက်ပိုင်း2013ခုနှစ်ထိပြန်လည်မြင့်တက်လာခဲ့ရမှာ2014မှာပြန်လည်ကျဆင်းသွားပြီးတော့ဥတည်လာခဲ့ပါတယ်ဒီနှစ်မှာတော့သီးသီးသာသာပြန်လည်ကျဆင်းလာခဲ့ကြောင်းတွေ့ရပါတယ
်မြန်မာနိုင်ငံပိန်းဆိုင်ပြုမှုစစ်တမ်းကိုဂျိုဒူဓာတ်ပုံတွေကရယူတဲ့ဤစနစ်နဲ့ကွင်းစင်းစစ်ဆေးတဲ့ဤစနစ်နှစ်မျိုးနဲ့ကောက်ခံတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကဘိန်းဆိုင်ပြိုးတဲ့ဒေသတွေကတော့ရှမ်းပြည်နယ်ဖြစ်ပြီးကချင်နဲ့ချင်းပြည်နယ်တွေမှာလည်းစိုက်ပြိုးတာတွေရှိကြောင်းစစ်တမ်းမှဖော်ပြပါတယ်ဒီစစ်တမ်းအရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်တွေမှာတော့ဘိန်းဆိုင်ပြိုးတာဟာတိတိတတ်တာရော့ကြတာမျိုးမရှိတာနဲ့ပတ်သက်ပြီး Jeremy Douglas ကအခုလိုတုံ့တက်ပါတယ
် The two places where we do not see the decline are the same places where we see
the conflict. ဘိန်းဆိုင်ပြိုးမှုကျဆင်းတဲ့ဒေသနှစ်ခုကိုလေ့လာကြည့်တဲ့အခါဒီဒေသတွေဟာလက်နက်ကင်ပြိပခါဖြစ်ပွားတဲ့ဒေသတွေဖြစ်နေပါတယ်။ဒီလက်နက်ကင်ပြိပခါဟာမွေးစည်းဝါးနဲ့ငင်းချမ်းရေးတို့ဆက်နွယ်နေတာလည်းတွေ့ရပါတယ်
။ဘိန်းဆိုင်ပြိုးမှုကျဆင်းတာဟာဒေသရင်းဘိန်းစိမ်းနဲ့ဘိန်းပြူစည်းကျဆင်းတာအပြင်မက်တာမက်ဖက်တမင်းခေါ်စိတ်ကြွဆေးကိုအစားထိုးသုံးစွဲလာတာနဲ့လည်းဆက်ဆက်နိုင်ကြောင်းအစိုးရခန်းစာမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုးတာရော့ကျစေဖို့အတွက်ဘိန်းဆိုင်ပြိုးတာဒေသတွေမှာအစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုထားပါတယ
်ဘိန်းဆိုင်ပြိုးတာဒေသများမှာပြပောက်ဆုံးဖွံ့ဖြိုးမှုပေါင်းဝင်တဲ့ခြေနဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်ဆောင်နေရှိသလိုအစားထိုးဖွံ့ဖြိုးမှုလုပ်ငန်းများမှာလည်းတာဝန်များကိုအမှန်တကယ်အကျိုးဖြတ်တုံးစေမဲ့တင့်လျော်တဲ့အစားထိုးသဏ္ဍာန်မွေးမြူရေးဇက်ွက်ရရှိနေတဲ့အခြားဝန်ငွေရလုပ်ငန်းများပေါ်ဆောင်ပေးခြင်းတို့ကိုလည်းဆက်လက်အကောင့်ထဲပေါ်ဆောင်ကြမှာဖြစ်ပါလေ
မြန်မာနိုင်ငံမှာအရင်ကဘိန်းစားထိုးသီးနှံစိုက်ပျိုးမှုစီမံကိန်းတွေဆောင်ရွက်ခဲ့ပေမဲ့ထွက်လာတဲ့သီးနှံတွေအတွက်ဈေးကွက်အခက်အခဲနဲ့အစားထိုးသီးနှံစိုက်တဲ့တောင်သူတွေအတွက်ရေရှည်ပံ့ပိုးမှုအပိုင်းမှာအခက်အခဲတွေရှိခဲ့ပါတယ်အခုတော့ရှမ်းပြည်နယ်အတွင်းမှာဘိန်းစားထိုးသီးနှံအဖြစ်ကော်ဖီစိုက်ပျိုးဖို့စီစဉ်ထားပြီးထွက်ရှိလာတဲ့ကော်ဖီဈေးတွေအတွက်ဈေးကွက်ရရှိရေးအတွက်ပါဆောင်ရွက်ပေးနေပါတယ်မြန်မာနိုင်ငံမှာမူရစ်ဆေးဝါးတိုက်ဖျက်ရေးအတွက်1996ခုနှစ်ကစတင်ပြီး15နှစ်စီမံကိန်းချမှတ်ဆောင်ရွက်ခဲ့ရမှာ2014ခုနှစ်မှာစီမံကိန်းကိုအပြည့်အဝအကောင့်ထဲမပေါ်နိုင်တာကြောင့်နောက်ထပ်5နှစ်ထပ်မံတည်တံ့တိုးထားပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်လာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လှမ်းလို့မီတာ30နဲ့40လို့ပြင်လှမ်းလို့မီတာ50 kilohertz 5999နဲ့လှမ်းလှမ်းမီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာနဲ့သူယုံကြည်ရာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
Well I think the Chinese have the advantage because human rights violations
ဒါကတော့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုမူလအပေါ်မပြတ်မက်ခွန်ယူကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာဘိန်းဆိုင်ဧရိယာ25ရာခိုင်နှုန်းကျဆင်းသွားပြီမဲ့လို့ပြိပခတ်ဖြစ်နေတဲ့ဒေသတွေမှာဘိန်းကုန်တယ်တွေအတွက်လုံခြုံတဲ့နေမြေဖြစ်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂရဲ့ရေးသားချက်ကို UN.org မှာဖတ်ရပါတယ်2015ခုနှစ်ကမြန်မာနိုင်ငံဘိတ်ဆိုင်ဧရိယာဟက်တာပေါင်း 9,000 ခွဲကျော်ရှိခဲ့ပေမဲ့2019မှာ 4,100 သာရှိတယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာမှာဖော်ပြထားတာပါ။ဘိတ်ဆိုင်ပြုံးမှုလျှော့ချရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာအရေးကြီးတဲ့လှုပ်ဆောင်ချက်တွေလုပ်ခဲ့တယ်။အထူးသဖြင့်ကုလသမဂ္ဂရဲ့စီမံကိန်းတွေဆောင်ရွက်နေတဲ့ရှမ်းပြည်တောင်ပိုင်းမှာဒီလိုလှုပ်ဆောင်ခဲ့တာတွေ့ရတယ်လို့ UNODC ခေါ်ကုလမှုရင်းနယ်ပြည်မှုဆိုင်ရာယုံမြန်မာနိုင်ငံမန်နေဂျာ Trowes Bester ကဆိုပါတယ်UNODC ကထုတ်ပြန်တဲ့2019ခုနှစ်မြန်မာနိုင်ငံဘိန်းထုတ်လုပ်မှုအစီရင်ခံစာအရရှမ်းပြည်အရှေ့ပိုင်းမှာဘိန်းဆိုင်ပြုံးမှု39ရာခိုင်နှုန်းကျဆင်းပြီးရှမ်းပြည်တောင်ပိုင်းမှာ29ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ဒီလိုဘိန်းဆိုင်ဧရိယာကျဆင်းတဲ့ဘက်မှာအလားအလာကောင်းခဲ့ပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာတော့ဘိန်းဆိုင်ပြုံးမှုဟာ3ရာခိုင်နှုန်းကနေ9ရာခိုင်နှုန်းအထိသာရှိခဲ့ပြီးစုစုပေါင်းဟက်တာ600လောက်သာညော့နေသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုနဲ့လက်နက်ကင်ပြိပခါတွေကြားဆက်နွယ်မှုရှိနေပြီးစုပူတောင်းကျမ်းမှုရှိနေတဲ့ဒေသတွေမှာဘိန်းဆိုင်ပြုံးထုတ်လုပ်မှုဟာ2015ခုနှစ်တုန်းကလိုပဲဆက်လက်ရှိနေဆဲဖြစ်ကြောင်းအဲ့ဒီအစီရင်ခံစာကဖော်ပြထားပါတယ်။ရှမ်းနဲ့ကချင်ဒေသတချို့မှာတည်ငြိမ်မှုကင်းမဲ့ပြီးဗဟိုနဲ့ဒေသန္တရအုပ်ချုပ်ရေးလက်အောက်ကလွတ်မြောက်နေသမျှကာလပတ်လုံးမူရစ်ဆေးဝါးကုတန်ရောင်းဝယ်မှုတွေဟာလုံခြုံစိတ်ချစွာဆက်လက်ဖြစ်ထွန်းနေလိမ့်မယ်လို့ UNODC ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကဆိုပါတယ်ဘိန်းဆိုင်ပြုံးမှုကျဆင်းရခြင်းဟာအရှေ့နဲ့အရှေ့တောင်အာရှဒေသတွေမှာ meth and amphetamine လိုဓာတုမူရစ်ဆေးတွေကိုပြောင်းလဲသုံးစွဲမှုများပြားလာတဲ့အတွက်ဖြစ်ပါတယ်။ UNODC ကတော့ဘိန်းဆိုင်ပြုံးမှုကျဆင်းပပျောက်ရေးကြိုးပမ်းမှုတွေကိုဆက်လက်ဆောင်ရွက်သွားဖို့လိုအပ်နေဆဲဖြစ်ကြောင်းဖော်ပြထားပါတယ်ရှင
်။ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျန်ပါတော့တယ်။ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲ။တိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာ။ VOE American တန်ကကြာသာပတိနေ့မနက်ခင်းအစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြဖို့ရှိပါတယ်။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
ဒီကိမ်းနဲ့တင်ပြမယ့် idiom အတုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာအခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကြိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင်စကွက်ကလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင့်တဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုတ်ပြီးတတိပိယာကဒီအသုံးဆင့်တဲ့လာတယ်လို့ဆိုပါတယ်အီဒင်းဆိုတဲ့သဝိုက်ဒေဝေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂရီလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမင့်တွေချုပ်ဖောက်တာမျိုးစသဖြင့်မလုတင်မလုထိုက်မလုအပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လို့ဒီလိုတစ်ခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့ American Idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်ပထမဆုံးအပတ်စဉ်မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအရေးရောက်အနောက်နိုင်ငံအတိုင်းဝန်းကမြန်မာနိုင်ငံကိုရှောင်ကျဉ်လာတော့မြန်မာနိုင်ငံဟာတရုတ်နဲ့ပိုးပြီးတော့နှိစက်ဖို့ဖြစ်လာခဲ့ပါတယ်ဆိုတော့တရုတ်ဟာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်လားဓမ္မမို့ရင်ပွဲလန်လုံးဖျက်ခင်းသူလားအဲ့ဒါအပြင်ရခိုင်ရေးတရုတ်ဝင်ရောက်ဖြည့်ရှင်းမှုကတော့ဘယ်လောက်ထိထိရောက်နိုင်မှာတလဲတရုတ်ရေးရကျွမ်းကျင်သူဖြစ်တဲ့ယွန်းဆန်းနဲ့ဥကြောစံသာဆွေးနွေးသုံးသပ်ထားတာကိုဒီတစ်ပတ်အတွက်မြမအရေးသုံးသပ်ချက်အဖြစ်ထုတ်လွှင့်ပေးလိုက်ပါတယ်နားဆင်ကြပါခင်ဗျာ
ယုံဆန်းခင်ဗျာယုံဆန်းကတလောငါမြမပြည်ကိုသွားပြီးတော့ရခိုင်မြောက်ပိုင်းပြည်ထောင်နဲ့ပတ်သက်ပြီးဆွေးနွေးဝဲတက်ရောက်ခဲ့တယ်လို့သိရပါတယ်ဆိုတော့ဒီဆွေးနွေးဝဲကဘာတွေကိုဆွေးနွေးတယ်ဘယ်လိုအဖြစ်ထွက်ခဲ့တယ်ဆိုတာနည်းနည်းရှင်းပြပါလားခင်ဗျာပထမဆုံ
း well the symposium was primarily aimed at the way moving forward
ဒီဆွေးနွေးပွဲကရှေ့ကိုဘယ်လိုဆက်သွားမယ်ဆိုတာကိုဆွေးနွေးတဲ့ပွဲပါတခြားနိုင်ငံတွေရဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာဘယ်လိုအသုံးချနိုင်မလဲဆိုတာပါဝေဖန်မှုတွေကတော့ရှိပါတယ်ဒါပေမဲ့အဲ့ဒါတွေကဒီဆွေးနွေးပွဲရဲ့အဓိကအကြောင်းအရာမဟုတ်ပါဘူ
းဒါပေမဲ့နိုင်ငံတကာအဆိုင်အဝိုင်းရဲ့ဝေဖန်မှုတွေကအတော်လေးပြင်းထန်ပါတယ်ပြင်းထန်တဲ့လေတံပါတယ်လို့တောင်ပြောလို့ရပါတယ
် I think the international community and the media and human rights organizationsneed to better understand that
နိုင်ငံတကာအတိုင်းဝိုင်းတွေမီဒီယာတွေလူ့ခွင့်ရေးအဖွဲ့အစည်းတွေဟာရခိုင်ပြည်နယ်မှာတကယ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုပိုးပြီးနားလည်ဖို့လိုတယ်လို့ထင်ပါတယ်အစိုးရဘက်ကလည်းလူမှုကိုပညာပေးဖို့အဓိကတာဝန်ရှိပါတယ်ပ จัตนาโกเลปูปีสนิทจะก่ายจวยโพโลบาเรနိုင်ငံတကာတိုင်းဝိုင်းနဲ့ပိုးပြီးတော့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံပြီးရှင်းပြဖို့အသိပေးဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့အားလုံးသိထားကြတဲ့အတိုင်းပါပဲ။ပြဿနာကတိတ်ကိုရှုပ်ထွေးပါတယ်။တမန်းချောင်းကရှည်လျားပါတယ်။မတူကွဲလွဲတဲ့လူမှုရေးအစပြုံးမှုတွေလည်းရှိနေတာပါ
။တချိန်တည်းမှာပဲအမေရိကန်ဘာဝင်အနောက်နိုင်ငံတွေရဲ့ချင်းကပ်မှုတက်ဒီတရုတ်နိုင်ငံရဲ့ချင်းကပ်မှုကိုမြန်မာအစိုးရပူပြီးလိုလားလက်ခံကျင်တဲ့သဘောနဲ့တွေ့ရပါတယ်။
Well, I think the Chinese have the advantage because human rights violations, first of all, is not a top concern for the Chinese government. And secondly, while the NLD government is being criticized widely,
ဒီနေရာမှာတရုတ်အတွက်အလေးသာစီတာကကျွန်မအထင်ပြောရရင်လူခွင့်ရေးချိုးဖောက်မှုဆိုတာတရုတ်အစိုးရအတွက်တိတ်ဂရုစိုက်စရာမဟုတ်ပါဘူး။ဒါကပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့ NLD အစိုးရကနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရပါတယ်။ဒီလိုမြန်မာနိုင်ငံတကြောပြန်အထီးကျန်ဖြစ်နေတဲ့အချိန်မှာတရုတ်ကတခါအထောက်အကူဖြစ်လာပြန်ပါတယ်။ဥပမာပြောရရင်အောက်တိုဘာလတုန်းကကုလသမဂ္ဂမှာရိုဟင်ဂျာပြည်ထနာကိုဆွေးနွေးမဲ့ကိစ္စတရုတ်ကပိတ်လိုက်တော့လွန်ခဲ့တဲ့ဆယ်နှစ်တုန်းကစစ်အစိုးရအတွက်တရုတ်လုပေးခဲ့တာကိုကျွန်မပြန်ပြီးသတိရမိပါသေးတယ်။အဲ့ဒီတုန်းကလည်းရွှေဝါရောင်တော်လှန်ရေးအပြီးကုလလုံခြုံရေးကောင်စီမှာမြန်မာကိစ္စကိုဆွေးနွေးမဲ့လို့တော့တရုတ်ကဟန်တားခဲ့ပါတယ်။အခု10နှစ်ကြာလာတော့မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျရွေးကောက်တင်မြောက်ခံအစိုးရရှိနေပါပြီ။ဒီတစ်ချိန်လဲတရုတ်ကပဲကာကွယ်ပေးနေတာပါ။နည်းနည်းတော့ဆန်းတယ်လို့ဖြစ်နေပါတယ
်။ဆိုတော့တရုတ်ဟာမြန်မာနိုင်ငံကိုအခက်ကြုံတိုင်းကူညီတတ်တဲ့မိတ်ဆွေကောင်းလို့ယတိပြပြောနိုင်ပါသလား။မြန်မာတော်တော်များများကတော့ဒါပြောကြပါတယ်။တရုတ်ဟာပွဲလန်းလုံးဖျားခင်းတာသာဖြစ်တယ်။မြန်မာနိုင်ငံရဲ့အခက်အခဲကိုအခွင့်အောင်းဝင်ယူလာတာဖြစ်တယ်သူတို့အကျိုးအတွက်လို့ဆိုနေကြပါတယ်။ဘာများပြန်ပြောစရာရှိပါလိမ့်မလား။
Well, I think China's position is more consistent than Burma's position. China has been standing aside, has been very willing to establish better ties with Burma, with or without the political changes inside Burma.
But okay, and Myanmar, Jama, Myanmar, ro, tiu ye jet di che ha, Myanmar su ye jet di che de po pi ro design ma ma shi de lo ba Myanmar de. Myanmar nai ngam ma nai ngai yi pyaung le be lo bin phit ni ba si.မြန်မာဘက်ကရက်တီချင်းနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့လိုလားပါတယ်။ဒါပေမဲ့မြန်မာဘက်မှာတော့ပြည်ရင်းနိုင်ငံရေးအခြေအနေကပြောင်းလဲသွားခဲ့တာပါ။ပြီးတော့အခုခါမှာနိုင်ငံတကာအနေထားပြောင်းလဲမှုကမြန်မာပြည်ရင်းနိုင်ငံရေးကိုအမတန်ကတိကောက်ဖြစ်သွားစေတယ်လို့ကျွန်မထင်ပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနဲ့တရုတ်ကိုတသားတည်းပြန်ပြီးတော့ဖြစ်သွားစေတာဖြစ်ပါတယ်။ဒီနေရာမှာတရုတ်ရဲ့ရည်ရွယ်ချက်ကိုပြောရရင်သူတို့လက်ကမ်းပြီးကူညီနေတာဟာမြန်မာကိုကူညီဖို့တက်တက်မြမအကျိုးအတွက်တက်တက်တော့မဟုတ်ပါဘူးသူတို့တရုတ်အကျိုးအတွက်လည်းပါပါတယ်ဒါဟာတရုတ်အစိုးရအမြင်မှာ win-win situation နှစ်ဖက်စလုံးအရှုံးမရှိတဲ့အနေထားပါတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးပြီးခဲ့တဲ့တပတ်ကျော်ကပဲ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဆက်ပြီးတော့လုပ်ဖို့အဆိုပြုခဲ့တာပါဒါဟာ BCIM လို့ခေါ်တဲ့ Bangladesh တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံမလုပ်ဖြစ်တော့ဘူးဆိုတာကိုဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်ဒါကြောင့်တရုတ်ဟာမြန်မာကိုပဲအဓိကဥတီလာပါတော့တယ်။တနည်းပြောရရင်တရုတ်အကျိုးမြတ်နဲ့မြန်မာအကျိုးမြတ်ဟာဒင်ကားတပြားရဲ့ခေါင်းနဲ့ပန်းလိုပါပဲ။ခွဲလို့မရပါဘူး
။ဟုတ်ကဲ့။တရုတ်ရဲ့မြန်မာနိုင်ငံအပေါ်သဘောထားကပိုပြီးဒီဇိုင်းမတက်ရှိရဲလို့ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တခုပြန်မေးပြရစီ။တရုတ်ဟာဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိစ္စကိုတော့ပြည်လဲစည်းခြင်းနဲ့လူလူလာလာကူညီဖြည့်ဆင်းမယ်ဆိုပြီးအဆိုပြုတယ်။ဒါပေမဲ့တစ်ဖက်မှာသူတို့နယ်စပ်ကဒီမြန်မာဘက်ကတိုင်းရင်းသားအင်အားစုတွေနဲ့စစ်ဆက်တဲ့နေရာမှာကြတော့အဲ့လိုမဟုတ်ပြန်ဘူး။တိုင်းရင်းသားအင်အားစုတွေကသူကနောက်ကကြိုးကင်ပြီးတော့သူတို့လူချင်းတို့လိုကစားနေရလို့လူတွေကသုံးသပ်ကြပါတယ်။ဆိုတော့ဒါကိုကြည့်ရင်ဒါ consistent ဖြစ်တယ်၊ design matter ဖြစ်တယ်လို့ပြောလို့ရမလားယုံစ
ား? Well, these two issues have very different implications for China's national security, right?The issue, the peace process in northern Burma, that is right on China's border. And
ဒီပြဿနာနှစ်ဟာတရုတ်မျိုးသားလုံခြုံရေးအတွက်ဆိုရင်တော့မတူကွဲပြားတဲ့ပြဿနာနှစ်ဖြစ်ပါတယ်။တရုတ်နယ်စပ်ကတိုင်းရင်းသားပြဿနာတွေဟာအထူးသဖြင့်အဲ့ဒီမှာဖြစ်လာတဲ့လက်နက်ကင်ပဋိပက္ခဒိုင်းဟာတရုတ်မျိုးသားလုံခြုံရေးနဲ့ဓာတ်ရိုက်ကိုပတ်သက်နေတာပါ။ရခိုင်ကတော့တောင်ဘက်ကိုရောက်တယ်။တရုတ်နယ်စပ်နာမှာမဟုတ်ပါဘူး။ကြောက်ဖြူမှာတရုတ်တို့ရဲ့အထူးစီးပွားရေးဇုံတိဆောက်တာရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးဒီတောင်မောင်တော်တို့နဲ့ကတိတ်ကိုအလှမ်းဝေးပါတယ်။ဒီပြဿနာနှစ်ခုဟာတရုတ်အမျိုးသားလုံခြုံရေးအတွက်မတူညီတဲ့ပြဿနာတွေဖြစ်တယ်လို့ဦးစားပေးမှုချင်းကလည်းတိတ်ကိုကြွားပါတယ်။စိုက်လက်မတက်ရှိနေတဲ့ဆိုတဲ့နေရာမှာသူတို့ရဲ့အဓိကရည်ရွယ်ချက်တွေနဲ့ပတ်သက်တဲ့တရုတ်ရဲ့ရည်တည်မှုဟာဒီဇိုင်းမတက်လို့ပြောရပါလိမ့်မယ်။ရခိုင်ပြဿနာအပေါ်သဘောထားလဲဒီလိုပဲစိုက်လက်မတက်ရှိနေတာပါ။ ရခိုင်ပြည်ထနာကိုတရုတ်နယ်စပ်ဒိုင်းနာပြည်ထနာနဲ့နှိုင်းရှင်တာပန်းသီးနဲ့လိမ္မော်သီးကိုနှိုင်းရှင်တယ်လို့ဖြစ်နေပါလိမ့်မယ်။ဆို
တော့နောက်တစ်ခုကမြန်မာလူထုအများစုအထူးသဖြင့်အမျိုးသားစိတ်ရှိတဲ့မြန်မာတွေကတရုတ်နဲ့လက်တွဲရမှာကိုစိတ်မကြိုက်ကြပါဘူး။ဂျွန်ဆန်လည်းစီးပါလိမ့်မယ်အဲ့ဒါကို။မြန်မာနိုင်ငံဟာတရုတ်အော်ဇံကလုံးလုံးဖြစ်သွားလိမ့်မလားဆိုတာစိုးရိမ်ကြတယ်။အဲ့တခါတရုတ်ဘက်ကလည်းပဲစီးပွားရေးတွေလာပြီးလှုပ်တယ်ဆိုရင်အဲ့ဒီစီမံကိန်းမှာမြန်မာဒေသခံတွေအတွက်ဘာမှအခွင့်အရေးမရှိသလိုပဲတရုတ်ကသူတို့စီရဘဲခေါ်လာတဲ့ထမင်းချက်တွေပါတွေကအစဆိုတော့ဒေသခံတွေဘာလို့ရလဲဆိုတော့တပြက်စီးလှည့်ရတယ်အမိုက်သိမ်းရတယ်ဒါပဲလှုပ်ရှားရှိတယ်ဆိုတော့ဒီတိုင်းမှာကောဒီကိစ္စတွေကိုမြန်မာဘက်ကနည်းနည်းခြေနဲ့အောင်တရုတ်ကပြောင်းလဲဖို့များစီစဉ်လာတယ်လို့ယုံဆန်တွေးမိပါလား
Well here's the thing well when Burmese people look at their options look at their opportunities
ဒါကဒီလိုပါမြန်မာတွေအနေနဲ့သူတို့အတွက်အခွင့်အရေးအလားအလာကိုကြည့်ရင်တခြားဘယ်သူကိုတွေ့နိုင်မလဲဟုတ်ပါတယ်တစ်ဖက်မှာမြန်မာနိုင်ငံတွင်တရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးဝေဖန်စရာတွေခံပြင်းမှုတွေတွေ့နေရပေမဲ့အခုခါမှာအနောက်နိုင်ငံတွေကမြန်မာကိုပြစ်ပယ်လာကြပြန်တော့မြန်မာတွေအဖို့အခွင့်အလမ်းကဘယ်မှာရှိသေးလို့လဲတရုတ်တို့ရဲ့အထူးစီးပွားရေးဇုံကိုကြည့်ရင်တရုတ်တို့ရဲ့ဆုံးဖြတ်ချက်ကိုကျွန်မကာကွယ်ပြီးပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒေသခံတွေနဲ့ဆိုင်ရင်တရုတ်တို့ဘက်မှာပဲကျွမ်းကျင်မှုနဲ့အရေးချင်းကရှိနေတာပါဒါကြောင့်ပိုးပြီးတော့ထိရောက်လှင်မြန်စေဖို့အတွက်တရုတ်လူ့သမားတွေကိုပဲခေါ်လာတာဖြစ်တယ်လို့လည်းမြင်ပါတယ်ဒီညမှာတော့တရုတ်တို့အနေနဲ့မြန်မာတွေကိုလည်းကျွမ်းကျင်လှုပ်သားတွေဖြစ်လာအောင်လေ့ကျင့်ပေးဖို့လည်းလိုအပ်ပါတယ်။ဒီလိုလုပ်ရင်အချိန်တော့ယူဖို့လိုအပ်ပါလိမ့်မယ်။မြန်မာဆိုရနဲ့တရုတ်တို့ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စပါ။စီးပွားရေးသဘောနဲ့လက်တွေ့အလုပ်ဖြစ်ရေးကိစ္စလည်းဖြစ်ပါတယ
်။ဟုတ်ကဲ့နောက်တစ်ပိုင်းကျွန်တော်မေ့ချင်တာကတော့ရခိုင်ပြည်ထောင်မှာတရုတ်ဝင်ရောက်ဖြစ်ရှင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပါတယ်။အောင်းအောင်မြင်မြင်ကင်တွဲကြောင်းဝင်နိုင်လိမ့်မယ်လို့ထင်ပါသလား။
Well, I don't think China is going to play a central role in the resolution of the Rakhine crisis. Actually, I do not believe that any external power will be able to play that critical role in
China. ဒီကနေ့မှာတရုတ်ဟာအဓိကနေရာကနေပါဝင်ဖြည့်ရှင်းနိုင်မယ်လို့ကျွန်မမထင်ပါဘူး။တကယ်တော့ရခိုင်ပြည်ထောင်စုပြည်လဲရေးမှာဘယ်နိုင်ငံကမှအဓိကနေရာကနေပါဝင်ကူညီဖြည့်ရှင်းနိုင်လိမ့်မယ်မဟုတ်ဘူးလို့ကျွန်မမြင်ပါတယ်။ဒီပြဿနာဟာနိုင်ငံရေးလူရေးပြန့်ပွားမှုလူမှုစီးပွားရေးနဲ့သမိုင်းဆိုင်ရာအခြေအနေတွေပေါ်မှာမူတည်နေတယ်ဆိုတာကိုရှင်းလင်းသိကျမလည်းသိပါတယ်ဆိုတော့ဒီပြဿနာမှာဘယ်အင်အားစုတစ်ခုခုကဝင်ရောက်ပြီးဖြည့်ရှင်းလို့ပြည်လည်နိုင်ပါလဲတရုတ်ကအကူအညီတွေစာနာမှုထောက်ပံ့တွေတန်ခင်းတမန်ခင်းရဆက်ဆက်ညှိနှိုင်းမှုတွေလုပ်တည်တိုင်းအဓိကအခန်းကဏ္ဍကနေပါဝင်ဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တော့ကျမမထင်ပါဘူး
ဆိုတော့အဲ့လိုမဖြည့်ရှင်းနိုင်ရင်ဒီပြဿနာမပြည့်ရင်တရုတ်တို့အဲ့ဒီမှာစီးပွားရေးလုပ်တာကောဖြောင်ဖြောင်တန်တန်ဖြစ်ပါမလားယုံဆန်း
I think the Chopio special economic zone that we were just discussing, it is not adjacent to the two townships, to the northern Rakhine state.
ကျွန်မပြောခဲ့တယ်လို့ပါပဲ။ Chopio 2 CY zone ဟာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နှစ်မြို့နဲ့ကပ်နေတာတော့မဟုတ်ပါဘူး။ပြဿနာဖြစ်နေတဲ့ဒေသနဲ့ဝေးပါတယ်။ဒါပေမဲ့ဒီပြဿနာကျေပြန့်လာရင်တော့တရုတ်တို့စီးပွားရေးကိုဖြောင်ဖြောင်တန်တန်လုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်လည်းဒီပြဿနာကိုတရုတ်ကအပူတပြင်းဆိဆက်ပေးဖို့အတွက်လာပြီးကပ်နေတာပါ။ကျောက်ဖြူ2စီးပွားရေးဇုံကိစ္စသဘောတူကြတာကနှစ်နှစ်ရှိပါပြီ။ဒါပေမဲ့လက်တွေ့အခြေအနေရရှေ့မတိုးသေးပဲဖြစ်နေပါတယ်။ဆိုတော့ဒီစီမံကိန်းသာရှိပေမဲ့တရုတ်တို့ကတကယ်တမ်းရင်းနှီးမြှုပ်နှံမှုမရှိသေးဘူးလို့ထင်ပါတယ
်။ဟုတ်ကဲ့။နောက်ဆုံးမေးခွန်းပါယွန်ဆန်။ရခိုင်ပြည်ထောင်စုကိုစစ်စစ်ဝင်ရောက်ဖြစ်ရှင်းတဲ့နေရာမှာတရုတ်ကလုံးဝဘယ်လိုက်မှုမရှိဘဲတက်တက်မမကြားဝင်လိမ့်မယ်လို့ထင်ရပါသလား
။ I think China can be neutral because Both countries are important for China, and if you ask me, I would say that Myanmar is more important for Burma than Bangladesh because Myanmar is
တကယ်မှမှဂျာနေလိမ့်မယ်လို့ထင်ပါတယ်။နှစ်နိုင်ငံစလုံးဟာတရုတ်အတွက်အရေးကြီးတဲ့နိုင်ငံတွေပါ။အဲ့ဒီထက်မှထပ်ပြီးမေးလိုက်တော့မြန်မာဟာဘင်္ဂလားဒေ့ရှ်ထက်တောင်ပိုးပြီးတော့မှအရေးကြီးပါလိမ့်အောင်မယ်။မြန်မာဟာတရုတ်နဲ့နယ်စပ်ချင်းနဲ့ထိစပ်နေပါတယ်။တရုတ်နိုင်ငံအတွက်အရေးကြီးတဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ပြီးနိုင်တာလဲမြန်မာနဲ့ပါကစ္စတန်ပါ။ဘင်္ဂလားဒေ့ရှ်ကဒီကိစ္စမှာတလောက်အရေးမပါဘူးဆိုတော့မြန်မာကဘင်္ဂလားဒေ့ရှ်ထက်ပိုးပြီးတော့အရေးကြီးပါတယ်။တရုတ်ကတော့တက်နိုင်တလောက်တက်မတ်စွာကြားနေဖို့အတွက်ကြိုးစားမှာပ
ါ။ဦးကျော်စံသာစီစဉ်တက်ဆက်တဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုနာဆင်ကြပါမယ်အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်အလွတ်လွတ်ကဲနေတဲ့မတ်နန်းဤမွန်ဘာကိုယုံကြည်တယ်လဲဆိုတာကိုကြားကြရပါမှာမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မတ်မိုးဖြူ ကျမယုံကြည်တဲ့အရာကတော့မိခင်တွေရဲ့စွမ်းအားပါမိခင်တွေမှာဖခင်တွေနဲ့မတူတဲ့ဖြတ်သန်းရတဲ့တွေ့ကြုံတွေရှိပါတယ်ဥပမာကိုဝင်ဆောင်တဲ့ချိန်မှာခန္ဓာကိုယ်ရဲ့ပြင်းထန်တဲ့ပြောင်းလဲမှုတွေနဲ့အတူဝေဒနာတွေမျိုးမျိုးခံစားရပေမဲ့ကိုယ်ပိုက်ထရကလေးငယ်ကိုချမ်းမာတန်ဆွမ်းစွာနဲ့လူဘဝတွေရောက်အောင်မွေးဖွားကြတယ်မွေးဖွားတဲ့အခါမှာလည်းရင်ကဘလောက်ပဲကြောက်စိတ်တွေဖြစ်ခဲ့ပါစေတကယ်တမ်းမွေးရမယ့်ချိန်ရောက်ရင်သူ့လိုလိုတတ်သည့်တွေရှိလာတယ်အားတွေရှိလာတယ်မွေးပြီးတဲ့ချိန်မှာလည်းပင်ပန်းနေတဲ့ဒီခန္ဓာကိုယ်ကတဘာဝတိုင်းဖြစ်လာတယ်မိခင်တို့အခက်ခဲတွေနာကျင်မှုတွေမျိုးမျိုးချားကတလပဲရရတနစ်ပဲရရဖြစ်တဲ့နည်းနဲ့ရအောင်တိုက်ကြွေးကြတယ်ဒီလိုပြင်းထန်တဲ့ပြောင်းလဲမှုတွေအမျိုးမျိုးထဲမှာအတိတ်ကပြောင်းလဲမှုကြီးဟာစိတ်ပါတာသမီတွေကိုပြုစုပြောင်းထောင်ရင်းနဲ့မွေးဖွားရှင်တန်လာတဲ့အဲ့ဒီစိတ်ဆိုတာအင်အားကြီးတယ်ညှို့လင်းချက်တွေနဲ့ပြည့်နှက်နေတယ်အရာရာကိုကြော်လွားမယ်ဆိုတဲ့ရဲရဲမှုတွေနဲ့ရှိတဲ့မိခင်စိတ်ပါမိခင်စိတ်ဆိုတာတာသမီတွေကိုအကောင်းဆုံးဖြစ်အောင်ကိုယ်မှာရှိတဲ့အာအင်တွေနဲ့အစွမ်းကုန်လုပ်ပေးနိုင်တဲ့စွမ်းအားပါအဲ့ဒီစွမ်းအားမျိုးဟာအိမ်ထဲမှာပဲသုံးဝင်တာမဟုတ်ပါဘူးကိုမိသားစုတစ်ခုတည်းကိုပဲအကျိုးရှိစေတာမဟုတ်ပါဘူးအဲ့ဒီထူးခြားတဲ့မိခင်တွေရဲ့စွမ်းအားဟာပြင်ပလောကမှာအလုတ်ခွင်မှာစီးပွားရေးတိုးတက်မှုအရေးမှာကိုနေထိုင်နေတဲ့ပတ်ဝန်းကျင်အပြင်နိုင်ငံတစ်ခုလုံးတိုးတက်ရေးမှာအများကြီးထောက်ကူဖြစ်စေနိုင်တဲ့စွမ်းအားပါအချိန်တန်လို့တာသမီတွေကြောင်းစားတတ်ပြီးလက်လွတ်လို့ရပြီဆိုရင်မိခင်အားလုံးကိုကိုစိတ်အားထက်သန်တဲ့အလုပ်ကိုင်းစီးပွားရေးလူထုအကျိုးပြုလုပ်ငန်းတွေကိုထွက်ပြီးလုပ်စီချင်ပါတယ်။အဲ့လိုလုပ်နိုင်ဖို့အင်္ဂလိပ်စာလေ့လာတာပဲဖြစ်ဖြစ်ကွန်ပျူတာလေ့လာတာပဲဖြစ်ဖြစ်ကြောင်းစားတတ်တာပဲဖြစ်ဖြစ်လိုအပ်တဲ့အသိပညာအသက်ပညာတွေကိုလေ့လာပါပြင်ပလောကနဲ့ဆက်ပြတ်သွားပြီဆိုပြီးတော့စိတ်တက်မကြပါနဲ့အားမငယ်ပါနဲ့ဒါတွေဟာအလွယ်တကူပြန်ပြီးလေ့လာနိုင်တဲ့အရာတွေပါ။ဘာဖြစ်လို့လဲဆိုတော့ကျမတို့မိခင်တွေမဖြစ်ခင်တုန်းကကလေးပြုစုပြောထောင်ရေးဆိုတာတက်ကြွပြီးတော့မှမဟုတ်တာ။ဒီလိုပဲလေ့လာရင်လုံရင်းကန်ရင်နဲ့ကျမပျော်ရွှင်တဲ့ကလေးတွေကိုပြောထောင်သွားကြတာပဲလေ။ဒီလိုမိခင်ဘဝကနေတက်ကြွလာတဲ့ရေချင်းတွေတောင်ချိန်လိုအတွက်မှကျမတို့မိခင်တွေကကြွန့်ကျင်အောင်လုပ်နိုင်နေတာပဲကိုစိတ်အားထက်သန်ရင်ဘာမဆိုလုပ်နိုင်ပါရဲ့မိခင်တွေကိုအစွမ်းအားကိုချုံ့မတွက်ကြနဲ့နော်အနာဂတ်ရဲ့ကလေးငယ်တွေကိုပြုစုပြောထောင်ရင်းနဲ့သူတို့ရှင်သန်သွားမယ့်နိုင်ငံကိုလည်းမိခင်တွေမှာရှိရစွမ်းအားနဲ့ပြုစုပြောထောင်သွားစေချင်ပါတယ်အဲ့လိုလုပ်နိုင်ဖို့လည်းသွန်အားပေးပါရဲ့ယေရှုတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။ဒါကတော့မန်နန်းအီအီမွန်ဘာကိုယုံကြည်သလဲဆိုတာကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဗီယက်နမ်အနာပိုင်တွေဟာလူလက်စွာထုတ်ဖော်ပြောဆိုခြင်းကိုဆက်ပြီးဖိနှိပ်နေပါတယ်။အခုနောက်ဆုံးအရေးယူခံရတာကတော့တက်ကြွလှရှားသူဘလော့ဂါဝင်းဗန်ဟွာပါ။2016ခုနှစ်ကအစိတ်သင့်စွန့်ပစ်ပစ္စည်းပြဿနာပေါ်အစိုးရရဲ့ဂိုင်းတွေပုံကိုကန့်ကွက်တဲ့အနေနဲ့ဗီဒီယိုတွေရိုက်ကူးပြီးဘလော့ပေါ်တင်ခဲ့တာကိုနိုင်ငံတော်ကိုစန့်ကျင်ဝါဒဖြန့်မှုလို့ဆွဆွဲပြီးသူ့ကိုထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ဗန်ဟွားကိုရုံးတင်စစ်ဆေးတာ2နာရီခွဲတောင်မကြာခဲ့တယ်လို့ရှေ့နေလည်းမရှိခဲ့ပါဘူး။ထောင်ဒဏ်9နှစ်ချမှတ်ခံရတဲ့အပြင်ထောင်ကလွတ်ပြီးတဲ့နောက်နေရင်အကျေချုပ်3နှစ်ဆက်ချဖို့လဲတရားရုံးကပြစ်ဒဏ်ချခဲ့ပါတယ်။ဟာတင်းရေနက်စိတ်ကမ်းမှာရှိတဲ့ထိုင်ဝမ်ပိုင်းဖော်မိုဆာပလတ်စတစ်ကုမ္ပဏီရဲ့တံမဏိစက်ရုံကြီးကနေ2016ခုနှစ်ဧပြီလမှာဓာတုအစိတ်တွေစွန့်ပစ်ခဲ့ပါတယ်။အဲ့ဒီဓာတုအစိတ်တွေကြောင့်ခက်မှန်းကြီး9တန်ချိန်ပေါင်း115တန်သေဆုံးခဲ့တယ်လို့ပြည်နယ်၄ခုက9ဖမ်းလုပ်ငန်းနဲ့ကဘာလက်ခီးသွွားကန္တလုပ်သားတွေအလုလက်မဲ့ဖြစ်ကုန်ပါတယ်။ဓာတုအစိတ်တွေကိုရှင်းဖို့နဲ့ဘေးဒဏ်သင့်လူထုကိုနစ်နာကြေးပေးဖို့ကုမ္ပဏီကဒေါ်လာ3,500သုံးစွဲခဲ့ပါတယ်။ဒါပေမဲ့ရောကြီးငွေပမာဏနဲ့ငွေပေးဖို့နှောင့်နှေးလွန်းတဲ့အပေါ်အစိုးရကိုစန့်ကျင်စန္ဒပြခဲ့ကြပါတယ်။
Van Hua ga drone camera ko thong bi Ha Tin Tamani Sayun a pyin bak ga sanda pya pwe ri ko prathama so dai yai thau lwin kae ba de. Ngain chan ne sanda pya pwe 1000 jaw ko tu yai yu kae de video ri ha pi kae de October la ma a chi che lu jai mya kae ba de. Van Hua a paw pyit dan cha mat daw ko lu khwin ye saung ti li la ye pwe အာရှရေးရာဌာနဒုတိယညွှန်ကြားရေးမှူးဖီးလ်ရောဘတ်ဆန်ကပြစ်တင်ရှုတ်ချပါတယ်။တရားမျှတမှုနဲ့လူအခွင့်ရေးဆိုတာပေါ့ဗီယက်နမ်အစိုးရကနိုင်ငံရေးပြောကနဲ့ဆက်ပြီးထိန်းချုပ်ထားကြတာကိုဝင်းဖန်ဟွားကိုထောင်ချလိုက်တာကတက်သေးပြနေတယ်လို့သူကပြောပါတယ်။တမုတ်တရားကိုအစိမ့်သိအောင်လုပ်ပြီးပြည်နယ်လေးခုကငံယူရန်စီးပွားရေးကိုဖျက်ဆီးပစ်တဲ့နိုင်ငံတကာကုမ္ပဏီတခုရဲ့အကြီးအကဲတွေသူတို့စီးပွားရေးကိုလှုပ်ချင်တယ်လို့လှုပ်ခွင့်ရနေချိန်မှာအဲ့ဒီလူတွေကျူးလွန်တဲ့ပြမှုတွေကိုဖွင့်ချတဲ့ဒီလူငယ်တဲ့တဲ့နောက်လေးကအကျဉ်းချခံရတာကိုဘယ်လိုများရှင်းပြနိုင်ပါမလဲလို့ဖီးရောဘတ်ဆန်ကမေးခွန်းထုတ်ပါတယ်။ဗီယက်နမ်မှာငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကို2016ခုနှစ်အစောပိုင်းကတည်းကဖမ်းဆီးအရေးယူတာတွေပိုတိုးလာနေတာဟာတိတ်ကိုစိတ်ပျက်စရာပါလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်သာ နိုဝတ်ကပြောပါတယ်။ဝင်းဗန်ဟွာမာသာမတ်ရှရူးမ်နဲ့တခြားနိုင်ငံရဲ့အကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဗီယက်နမ်ကလူတွေအားလုံးအရေးယူခံရမှာကိုစိုးရင်စရာမလိုပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပြုဖို့ဗီယက်နမ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတောင်းဆိုနေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာအခုတော့ထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမခွန်ညူကပြန်ပြီးတော့ကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကဘာကျော်တိုင်းမဂ္ဂဇင်းက2019ခုနှစ်အတွက်အဓိကအကြဆုံး Person of the Year အဖြစ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုနဲ့စော်ကားမှုတွေကိုလူတွေစိတ်ဝင်စားလာအောင်စတင်လှုပ်ဆောင်လိုက်တဲ့အမျိုးသမီးတွေကိုဖော်ပြလိုက်ပါတယ်။ငုံခံမနေပဲစတင်ဖော်ထုတ်သူတွေဟာ #လို့ခေါ်တဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာနှောက်ယှက်မှုနဲ့ပတ်သက်ပြီးလှုပ်ရှားမှုတရားကိုစတင်သူတွေပဲဖြစ်တယ်လို့ Time Magazine ရဲ့ Editor ချုပ် Edwards Fessenthal ကဆိုပါတယ်။ဒီလောက်ရဟာလူတူးချင်းရဲ့တတိနဲ့လောက်ရတွေ့ကြောင်းကြီးမားတဲ့လူမှုရေးအပြောင်းလဲတရက်ကိုစတင်ခဲ့ခြင်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ The Silence Breakers အဖြစ်ဖော်ပြခြင်းခံရသူတွေထဲမှာ Hollywood ရုပ်ရှင်တစ်ထေ Harvey Weinstein ကိုလူသိရှင်ကြားထုတ်ဖော်ဆွဆွဲသူတွေနဲ့ Me Too မိမိတို့လည်းအလားတူကြုံတွေ့ခဲ့ကြရတယ်ဆိုတဲ့အကြောင်းလူသိရှင်ကြားပြောကြားသူတွေလည်းပါဝင်ပါတယ်။ Person of the Year အဖြစ်ရွေးချယ်မဲ့ကိစ္စမှာဒုတိယနေရာရရှိသူကသမ္မတ Donald Trump တတိယနေရာမှာတရုတ်သမ္မတ Xi Jinping ရှိနေပါတယ်။သူတို့နောက်မှာတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un အင်းရှေ့မင်းသား Mohammed bin Salman တို့ရှိပါတယ်။ Time Magazine ကတစ်နှစ်အတွင်းထူးခြားသူတွေကိုအခုလိုရွေးချယ်လာခဲ့တာဟာဒီချိန်ဟာ62နှစ်မြောက်ဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုလိုက်တဲ့အကြောင်းဒါဟာအရှိတရားကိုတည်မှတ်ပြုတာထက်မပိုကြောင်းဗုဒ္ဓဟူးနေ့တော်ကအင်ပြူတော်တန်တမန်ခံပါမှာကြေညာလိုက်ပါတယ်ဂျေရုဆလင်မြို့အတွင်းအစ္စရေးတို့ရဲ့အချုပ်အခြာအာဏာပိုင်နယ်နိမိတ်ဒါမှမဟုတ်နယ်နိမိတ်ကိစ္စအငင်းပွားမှုတွေနဲ့ပတ်သက်ပြီးအဆုံးဖြတ်မပေးလို့ပဲဒီကိစ္စဟာနှစ်နိုင်ငံဖြည့်ရှင်းပေးရမယ့်ကိစ္စသာဖြစ်တယ်လို့လည်းသူကဆိုပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းနေမှုကိုအမေရိကန်အောက်လွှတ်တော်ကရှုတ်ချလိုက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုတွေပေါ်တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့မြန်မာကောင်ဆောင်တွေကိုတောင်းဆိုလိုက်ပါတယ်ရှင်
။ဒါကတော့ထိတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုမက်ခွန်ညိုတင်ဆက်ပေးတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။အမေရိကန်တိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုနာဆင်လိုက်ရသူတွေအတွက်၈နိုင်ရနေ၉နိုင်အထိ2မီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လင်းပေးမှာဖြစ်ပါတယ် VOE ကိုနားဆင်နေခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်သောတာရှင်အားလုံးနဲ့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.